င်္ဂလာပါဦးတင်မောင်တန်ရှင်
ဟုတ်ကဲ့မင်္ဂလာပါခင်ဗျ
ဒီမြန်မာနိုင်ငံမှာမောခမုံတိုင်းတန်တင်တဲ့နေရာတွေပေါ့နော်နိုင်ငံတကာအတိုင်ဝမ်းနေနဲ့သွားရောက်ခွင့်ရဖို့ဟာအရေးပေါ်လိုအပ်ချက်ဖြစ်တယ်ဆိုပြီးတော့ UNDP ဌာနကိုယ်စားလှယ်ကဒီဂျနီဗာကုလသမဂ္ဂဆက်မျက်နှာမှာဇွန်လ2ရက်နေ့ကဖော်ပြခဲ့ပါတယ်နော်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဒီအကူအညီပေးတာတွေကိုတဲ့အခုအချိန်မှာစီးရီးအရာနိုင်ငံရေးအရာမချင်းကပ်ဖို့လိုတယ်လို့လည်းသူကပြောပါတယ်အဲ့ဒီပေါ်မှာဘယ်လိုအမြင်ရှိပါလဲ
အဓိကကတော့နိုင်ငံရေးစီရေးရမချင့်ကပ်ဖို့လိုတယ်ဆိုတော့ချက်ကအဓိကဖြစ်မှထင်တယ်နော်။ကျန်တဲ့သွားရောက်ခွင့်မရတာကတော့အဲ့ဒီအောက်မှာရှိနိုင်မယ်လို့ကျွန်တော်ထင်တယ်။ UNDP ကိုယ်စားလှယ်ပြောတာကသင့်တယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီမုံခါမုံတိုင်းတန်သင့်တဲ့နေရာတွေချီရခိုင်မကွေးစခိုင်ပေါ့။နော်ဒီနေရာတွေကလက်နက်ကင်တော်လှန်ရေးဖြစ်ပွားနေတဲ့နေရာတွေပဋိပက္ခတွေမြင်မြင်တွေပေါ့နော်ကျွန်တော်ထင်တယ်စစ်ကောင်စီကစစ်ရေးရပို့ပြီးကြီးလိုက်မယ်ထင်တယ်သူတို့ရဲ့စစ်ရေးချင်းကပ်ပုံကလည်းမြေလျံဖြတ်လေးပြတ်ကျွန်တော်တို့စစ်ရေးချင်းကပ်ပုံဖြစ်တယ်เนาะအင်္ဂလိပ်လိုတော့ Scotch Art Operation ပေါ့เนาะဆိုတော့ဒီလိုကိစ္စတွေမှာဆိုလို့ရှိရင်များသောအားဖြင့်သူတို့ဒီအဲ့ဒီဒီရန်သူပေါ့နော်စစ်ကောင်စီရဲ့ရန်သူတနည်းပြောလို့ရှိရင်အဲ့ဒီဒေတာမှာရှိတဲ့ PDF တွေเนาะစာနာရိတ်ခအထောက်ပံ့အကုန်လုံးမရဖို့အတွက်ဒါလုပ်တယ်เนาะဒီနည်းကိုသုံးနေတဲ့အတွက်ကြောင့်မို့လို့ဒီကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်ဝင်းကနေမှเนาะမောခမုန်တိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့အရေးပေါ်အခုညီတွေပြင်နေတဲ့ဆိုတဲ့အခါကျတော့ဒါစီရေးရသူကခွင့်ပြုဖို့တော်တော်ကြီးခက်နေတဲ့အနေအထားမှာရှိတယ်လို့ထင်တယ်အာဆီယံရဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့အထူးသဖြင့်ဒီအိုးအိမ်စုခွာထွက်ပြေးနေထိုင်ကြတဲ့သူ IDP တွေကိုပေးဖို့ဆိုတဲ့အခြေအမှလည်းမပေးတာဒါကြောင့်ဖြစ်တယ်လို့ကျွန်တော်ထင်တယ
်အဲ့တော့ဒီမှာပါဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ NGO တွေရဲ့ဥပဒေဆိုတာကဘာလို့ဆူလို့ရပါလဲ
ဟုတ်သူကဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့လေသူကကျွန်တော်တို့ဟိုစိုးရိမ်မကင်းဖြစ်နေတာလည်းရှိတယ်အဲ့တော့မတ်လ24ရက်နေ့မှာနိုင်ငံတကာအဖွဲ့အစည်းတွေကိုဒီကတ်တပ်ဖို့ပေါ့ဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေရဲ့နဲ့ပတ်သက်တဲ့ဥပဒေတရားကိုသူတို့စဉ်းစားခဲ့တယ်စဉ်းစားဖို့အတွက်ကော်မတီတစ်ခုဖွဲ့ခဲ့တယ်အဲ့ဒီမှာကျွန်တော်တတိထားမိတာကဘာဖြစ်လဲဆိုတော့ဥက္ကဋ္ဌကရဲချုပ်ကိုဥက္ကဋ္ဌဖြစ်တယ်ထားရဲမှုချုပ်เนาะကျွန်တော်တို့အတွင်းဘူးကလည်းရဲရပဲဆိုတော့ဒါကတော်တော်လေးကျွန်တော်တို့ဟိုအရင်အစိုးရတွေလောက်ခဲ့ပုံနဲ့နည်းနည်းခြားနာတယ်အရင်အစိုးရတွေကနိုင်ငံတကာအဖွဲ့အစည်းတွေနောက်အရေးပါဆိုင်ရာအဖွဲ့အစည်းတွေဥပဒေတွေကိုရေးဆွဲတဲ့အခါမှာတကယ်ကြိုက်တွေ့လားအထွေထွေအုပ်ချုပ်ရေးဌာနကနေအဓိကထားပြီးကြိုက်တွေ့ခဲ့အခုကြတော့လက်နက်ကိုက်တပ်တွေရဲ့အောက်ကနေမှဒီဟာကိုကြိုက်တွေ့တော့မယ်လို့ဆိုတဲ့အတိတ်ပဲထွက်လာတယ်ဒါကနိုင်ငံရေးကိုလည်းစုံတရာထင်ရနေတယ်လို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့စစ်တပ်ကများသောအားဖြင့်စဉ်းစားတဲ့အခါမှာဒီအမျိုးသားလုံခြုံရေးပေါ့စီမံကိန်းရဲ့အောက်ကနေထားပြီးစဉ်းစားတာများတယ်အဲ့တော့မျိုးသားလုံခြုံရေးစီမံကိန်းမှာလည်းသူက60ခုနှစ်တည်းတည်းကသတ်မှတ်ထားခဲ့တာကเนาะကျွန်တော်တို့အနောက်နိုင်ငံတွေကရန်သူဖြစ်တယ်เนาะအဲ့ဒီအဓိကရန်သူဟာကုလသမဂ္ဂအလံတော်အောက်ကနေမှတိုင်းပြည်တွေကိုဝင်ရောက်ကျူးကျော်လာနိုင်တယ်ဆိုတော့ဒါအယူအဆ60ခုနှစ်တွင်မှာရှိခဲ့တယ်ဒါကြောင့်မို့လို့ဒီစဉ်းစားပုံအရတစ်ဖက်မှာလည်းနိုင်ငံရေးရကလည်းကျွန်တော်တို့လက်ရအမျိုးသားရေးဝါဒเนาะနောက်အတွင်းထဲကိုကြည့်တယ်အပြင်ကိုကြည့်လာတဲ့အတွင်းထဲကိုပို့ပြီးကြည့်တဲ့ဟာဆိုတော့နိုင်ငံရေးလမ်းကြောင်းကိုသွားနေတဲ့အတွက်ကြောင့်မို့လို့အဲ့ဒီနိုင်ငံရေးကိုအာဏာရယူပြီးလုတ်ကင်ဖို့လဲအစိုးရကရည်ရွယ်ပုံရတယ်ဒါကြောင့်မို့လဲเนาะအာဏာသိမ်းတယ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကတရဲ့ကျွန်တော်တို့မှာပါတဲ့ရွေးကောက်ပွဲအဲ့ဒီရွေးကောက်ပွဲကိုလည်းကျွန်တော်တို့အချိုးကျကုစားပြုမှုရွေးကောက်ပွဲကိုသွားနေတယ်။စားဖြစ်နိုင်ငံရေးခြေလှမ်းတွေကိုလည်းတွေးရတဲ့အတွက်ကြောင့်မို့လို့နော်ဒါကနိုင်ငံတကာအဖွဲ့အစည်းတွေအတွက်အင်မတန်ကြီးမားတဲ့စိန်ခေါ်ချက်ဖြစ်တဲ့အာဆီယံအပါဝင်ပေါ့နော
်။အခုဒီစစ်ကောင်စီကစိုးရိမ်နေတယ်လို့မျိုးပေါ့အကူအညီတွေကိုနိုင်ငံရေးအရအသုံးချတာမျိုးရှိခဲ့ဘူးပါသလားရှိရောရှိနိုင်ပါသလား
။နိုင်ငံရေးနဲ့တော့အကူအညီရတယ်မခင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဒီနှစ်ခုခွဲပြောရမယ်ထင်တယ်ပထမတစ်ခုကလူသားချင်းစာနာထောက်ထားရေးအကူအညီနဲ့တမန်နိုင်ငံရေးနိုင်ငံတကာအကူအညီပေါ့လူသားချင်းစာနာထောက်ထားရေးအရောများသောအားဖြင့်အရေးပေါ်အခြေအနေတွေတဘာဝဘေးအန္တရာယ်တွေလူကြောက်ဖြစ်တဲ့အန္တရာယ်တွေပေါ့နော် ဆိုတော့အဲ့ဒီလိုအန္တရာယ်တွေကြောင့်ဖြစ်လာတဲ့ကျွန်တော်တို့အရေးပေါ်လူတွေရဲ့လိုအပ်ချက်အဲ့ဒီထက်မှကျွန်တော်တို့အိုးအိမ်စုခွာထွက်ပြေးတဲ့ IDP တွေလည်းပါတယ်ပေါ့နော်ဆိုတော့အဲ့ဒီလိုကိစ္စတွေကိုအကူအညီပေးတဲ့အခါမှာတော့နိုင်ငံရေးကိုသိပ်ပြီးတော့စောင်းပေးလိမရှိဘူးပေါ့နော်ဒါဖြစ်ရင်ရိုးရိုးတမာကူကြီးအောင်စောင်းပေးလိရှိသလားဆိုတော့နိုင်ငံရေးကိုစောင်းပေးတယ်လို့တော့မဟုတ်ဘူးဒါပေမဲ့နိုင်ငံတွေကိုကူညီတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဒီနိုင်ငံရေးနဲ့လုံခြုံရေးဗျူဟာကြီးတစ်ခုလုံးရဲ့နဲ့ဆက်နွယ်ပြီးစဉ်းစားပြီးတော့မှပဲဒါအကူအညီပေးရေးဒါဘတ်ဂျက်တွေကိုချထားတာများတတ်တယ်ပေါ့နော်ဒါကြောင့်မို့လို့အဲတနည်းတစ်ဖုံအဖြစ်တော့နိုင်ငံရေးနဲ့ပတ်သက်သလားဆိုရင်ပတ်သက်တယ်ဒါပေမဲ့နိုင်ငံရေးကိုအသုံးချပြီးတော့ဒါကတော့နှောက်ယှက်မယ်ဆိုတဲ့ဟာမျိုးတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ်
အဲ့အရင်အစိုးရရဲ့လက်ထက်မှာလည်းဒီလိုအကူအညီပေးကိစ္စရနေပတ်သက်ပြီးတော့ NGO တွေကဆန္ဒပြခဲ့တာရှိပါတယ်။အဲ့လိုဆန္ဒပြပွဲတွေကိုအလှရှင်နိုင်ငံတွေကထိန်းချုပ်တယ်ဆိုပြီးတော့ထင်မြင်ချက်တွေလည်းရှိပါတယ်။ဒီပေါ်မှာရောဘယ်လိုမြင်ပါလဲ
။အဲ့ဒီလိုအလှရှင်နိုင်ငံတွေကနေမှာဒီဆန္ဒပြပွဲတွေကိုတိုက်ရိုက်ဖန်တီးတာထိန်းချုပ်တာမျိုးတော့မဟုတ်ဘူးဗျ။နော်ဥပမာအားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ဒီသူကခုနပြောတဲ့ခေါင်းစဉ်အောက်မှာအလှရှင်တွေကနိုင်ငံကဒါသူချမှတ်ထားလိုက်ပြီဆိုလို့ရှိရင်ဥပမာအားဖြင့်ဒီမိုကရေစီဒါမှမဟုတ်ရှင်ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့အောက်မှာချထားပြီဆိုလို့ရှိရင်သူကအဲ့ဒီပတ်စံကိုအမှ25တန်းချလိုက်တယ်ဆို25တန်းကိုစီမံခန့်ခွဲမှုအတွက် management လုပ်တဲ့အဖွဲ့စီမံခန့်ခွဲမဲ့အဖွဲ့တစ်ခုကိုသူတို့က tender ခေါ်လိုက်ပါအဲ့တော့ tender ဝင်ရတယ်ဝင်ပြီးတဲ့ခါမှာအဲ့ဒီခေါင်းစဉ်အောက်မှာအဲ့ဒီခေါင်းစဉ်ကိုချထားပြီးတဲ့ခါမှာလဲဒါအမှ American ဆိုရင် American ပြည်တော်စုရဲ့ဒီမှချက်ကဘာလို့ရှိလဲမူဝါဒပေါ့ဒီမိုကရေစီဖြစ်ပေါ်တိုးတက်မှုလို့ဘာလို့ဒါလို့လေတမဂျေဘူးရကြတဲ့ဟာတွေပြထားတယ်အဲ့ဒါကိုဘလို့ကောင်းတဲ့ဖော်မလဲဆိုတော့အဲ့ဒီအဖွဲ့တွေကလိုက်လံစုံစမ်းမေးမြန်းပြီးတော့မှတခါသူတို့ကနေအဆိုပြုလာဘူးဒါတင်ရတယ်တင်ရတဲ့ထက်ကလေသူတို့ကတယောက်ကိုရွေးတယ်ရွေးပြီးတဲ့အခါကျမှကျွန်တော်တို့အရက်ဘက်အဖွဲ့အစည်းတွေကိုခေါ်လိုက်တယ်ခေါ်တဲ့အခါမှာအရက်ဘက်အဖွဲ့အစည်းပေါ့ ground မှာလုံနေတဲ့လူကဒီရမွေရှောက်ရတဲ့အခါမှာ3လကနေ6လထိကြာတတ်ပါညာတော့အပြင်ရွေးချယ်တဲ့အဖွဲ့ကလည်းတော့ခုနပြောတဲ့အမေ American ဆို USAID အပါမယ် British ဆိုရင် Defect လို့ခေါ်တာပါမယ်ဒီကပုံကူတယောက်ပါမယ်ပြီးရင်ခုနစီမံခန့်ခွဲတဲ့အဖွဲ့ကလူတွေပါမယ်ပြီးရင်ဘုတ်အဖွဲ့ဆိုတာအဖွဲ့စည်းထားတယ်ဘုတ်အဖွဲ့ဟာအဲ့ဒီတိုင်းပြည်မှာရှိတဲ့အထင်ကရလူတွေပြီးရင်အငိမ့်စားအရက်ဘက်ဖွဲ့စည်းတွေမှာလောက်ခဲ့တဲ့သူတွေနဲ့ဖွဲ့စည်းထားတယ်သူတို့ကနေပြန်ပြီးတော့ခုနအောက်ခြေကတင်ပြတဲ့အစိုးပြုချက်တွေကိုသူတို့ကနေပြန်ပြီးတော့ရွေးပါတယ်ရွေးတဲ့အတွက်ကြောင့်ဒီဖြစ်စဉ်က3လနဲ့6လတော့ကြေကြာတတ်တယ်။ဒါပေမဲ့စောစောဆန္ဒပြပြီဆိုတဲ့အခါကျတော့နော်ဒါဆိုရင်အဲ့ဒီလိုဆန္ဒပြမှသူကရော့ပတ်စာဆိုပြီးသွားပြတာမျိုးဒီလိုလုံးလို့လောက်တာမျိုးတော့မရှိပါဘူး။နော်ခုနကအစိုးပြုထားတဲ့အဖွဲ့အစည်းတွေကသူတို့ရဲ့အစီအစဉ်ထဲမှာ advocacy လို့ပြောတဲ့စော်စီယုံကြီးပေါ့။ဥပမာအဖြစ်သဘာဝပတ်ဝန်းကျင်အတွက်လှုပ်ရှားနေတဲ့အဖွဲ့ဆိုရင်သဘာဝပတ်ဝန်းကျင်အတွက်ကျွန်တော်ဒီအနာပိုင်အဖွဲ့အစည်းတွေကိုလည်းစီယုံဖို့အတွက်စီအိုရေးစေးနောက်လူတို့ကိုစီအိုရေးစေးအစရှိတဲ့ဒီအရေးတင်ထားတယ်။အဲ့ဒီစေးရိတ်ထဲကနေပဲဆန္ဒပြတာမပြတာကဆန္ဒပြတယ်ဆိုတာကတော့ advocacy လို့ပြောတယ်ဆိုတော့စီအိုရေးနီးတာတရပဲဖြစ်တယ်။နော်ဒီဆန္ဒပြဖို့လည်းအဲ့ဒီအဖွဲ့ကရမဝေရှာပြီးတောင်းတာမဟုတ်ဘူး။နော် advocacy လုပ်ဖို့အဲ့ဒီမှာ advocacy လုပ်တဲ့အခါမှာလည်းဆန္ဒဒီအောက်ခြေအဖွဲ့ကြီးကဒါတော့ငါတို့ဒီလမ်းလျှောက်ပြီးလမ်းပေါ်ထွက်မှပဲရတော့မယ်ဒီကိစ္စကိုတတိထားမိလိုက်မယ်သူတို့စဉ်းစားလိုက်မယ်ဆိုရင်သူတို့ကလမ်းမော်ထွက်တာပဲနော်ဒါကဒါကြောင့်မို့ဒါကလုပ်ငန်းတဘာဝဖြစ်တယ်ဒီအတိုင်းပဲဖြစ်နေကြတယ်ဆိုတော့အဲ့တော့ကြောင့်ဟာငါတို့ကတော့ဆန္ဒပြမယ်မင်းဆန္ဒပြกว่าဆိုပြီးပတ်စံပေးတာမျိုးမဟုတ်ပါဘူးဒါကလူအများအထင်တွဲနေတာပါဟု
တ်ကဲ့အဖွံ့ဖြိုးဆဲနိုင်ငံနေမှာရောနိုင်ငံတကာအကူအညီတွေပေါ်မှာဘယ်လိုသဘောမျိုးရှိပါလဲ
ဟုတ်တယ်နိုင်ငံတကာအကူအညီတွေပေါ်မှာဖွံ့ဖြိုးဆဲနိုင်ငံနေများသောအားဖြင့်တော့သူတို့ဒါတောင်ပိုင်းနိုင်ငံတွေပေါ့เนาะမြောက်ပိုင်းနိုင်ငံဆိုတာတော့ဒါဖွံ့ဖြိုးပြီးနိုင်ငံတွေပေါ့เนาะများသောအားဖြင့်ကတော့တောင်ပိုင်းနိုင်ငံတွေဟာပတ်စံချီးရတယ်အတိုးပေးရတယ်မြောက်ပိုင်းနိုင်ငံတွေကပတ်စံကိုချီးတယ်သူတို့ကအတိုးကိုရเนาะအဲ့တော့ဒီမြောက်ပိုင်းနဲ့တောင်ပိုင်းနိုင်ငံတွေမှာများသောအားဖြင့်သူတို့ဒီဖွံ့ဖြိုးမတိုးတက်ကြအောင်မတိုးတက်တဲ့ကြောင့်အကူအညီလိုအပ်တယ်အကူအညီတချို့ကလည်းဒီအကူအညီကိုအလွဲသုံးစားလုပ်တာတွေရှိတယ်တချို့ကလည်းအကူအညီကိုအသုံးချပြီးအောင်မြင်သွားတာတွေရှိတယ်အဲ့တော့သူတို့အမြင်ကတော့เนาะဒါကသူတို့ရဲ့နိုင်ငံရေးကို စီယုံတာဖြစ်တယ်အထူးသဖြင့်စီးရဲတိုက်ပွဲကာလဆိုရင်တော့ဆိုဗီယက်အုပ်စုနဲ့ကျွန်တော်တို့အမေရိကန်အုပ်စုပေါ့အဲ့တော့ဒီထဲမှာပါဖို့စီယုံကြတာပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းဘာအမေရိကန်လက်ရှိအနေအထားအမေရိကန်ရဲ့အနေအထားပြောရင်ဒီမိုကရေစီနဲ့လူ့ခွင့်ရေးဖြစ်ပေါ်တိုးတက်မှုကိုအားပေးတယ်ဒါကြောင့်မို့ဘိုင်ဒန်ရဲ့ဆိုရရဲ့မူဝါဒအတိုင်းပဲဒီအတွက်သူအခုညီတွေချထားပေးမယ်ပေါ့နော်ဒါဒီအမေရိကန်ရဲ့စံနှုန်းလည်းဖြစ်တယ်ဆိုတော့အယူအဆပုံမှာအခြေခံတယ်ဒီတောင်းကကြည့်မယ်ဆိုရင်တော့ဒါအမေရိကန်မှမဟုတ်တရုတ်လည်းဒီတိုင်းပဲရုရှားလည်းဒီတိုင်းပဲနော်ဆိုတော့အခါဒါဒီတကယ်ဖြစ်ရဖြစ်ပါတယ်အဲ့ဒီထက်မှပဲနော်ဒီဖွံ့ဖြိုးဆန်းနိုင်ငံတွေကမိမိနိုင်ငံတိုးတက်ရေးအတွက်စီမံခန့်ခွဲကြရတာပေါ့နော်
အဲ့တော့အခုမြန်မာနိုင်ငံအခြေအနေမျိုးမှာပေါ့ဘာဝဘေးအန္တရာယ်တွေကိုကြုံနေရတဲ့ဒုက္ခတွေရှိတယ်။နောက်စစ်ပေးရှောင်ဒုက္ခတွေရှိတယ်။သူတို့စီကိုအကူအညီတွေကိုနိုင်ငံတကာထိထိရောက်ရောက်နဲ့အမြန်ဆုံးပေးနိုင်ဖို့ဆိုရင်ဘယ်လိုအကြံပြုပေးချင်ပါလဲ
။ဝဒါတော်တော်လေးစိတ်ခေါ်ချက်ချင်းပါတဲ့အချက်ဖြစ်တယ်။နော်စစ်တပ်ကငါနိုင်ဒီမြန်မာနိုင်ငံအတွက်နိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုဘာတွေလုပ်ပါလဲ။ဘလို့သွားမှာလဲအားလုံးပေါင်းဝင်အောင်ဘလို့နီးလိုက်နဲ့လုံးမှာလဲဆိုတော့ပြန်လန်သုံးသက်ချက်မရှိသေးပဲမရှိသမျှကာလပတ်လုံးကအာဆီယံရောကုလသမဂ္ဂရောတခြားနိုင်ငံတွေအကုန်လုံးကခက်ခဲမှာပဲသူတစ်ဖြစ်ဒီမုခာနဲ့ပတ်သက်ပြီးတော့เนาะဒီပုံတိုင်းဖြတ်သွားတဲ့ဒေတာဒီပြီးရင်เนาะအာဆီယံအဆိုပြုထားတဲ့เนาะလူသားချင်းစာနာထောက်ထားရေး IDP ကိစ္စတွေမှာလဲခက်ခဲလိမ့်မယ်လို့ထင်တယ်အဲ့တော့မစ္စတာဘန်ကီမွန်ပြောသလိုပဲတန်တမာရေးဖြီအားများပို့ပေးဖို့လိုအပ်မလားဒါကနိုင်ငံတကာအနေနဲ့စဉ်းစားသင့်တယ်အထူးတစ်ဖြစ်နိုင်ငံတကာအဖွဲ့အစည်းတွေကလည်းဘလို့ပုံစံနဲ့ဖိအားပေးတာပူကောင်းတယ်လဲဆိုတော့တင်ပြချက်ဒီတိုင်းအစိုးရတွေကိုဖိအားပေးကြဖို့များလိုမလားမသိဘူးပေါ့နော်မြန်မာနိုင်ငံခြေနေတော့အဲ့ဒီခြေနေဖြစ်နေတယ်လို့ကျွန်တော်ထင်တယ်